Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ခါနေ2022ခုနှစ် January 2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 1925 30 minute နဲ့ line line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ထဲမှာလက်နက် KMI ကြောက်တဲ့အများအပြားဖမ်းမိခဲ့ပါတယ်ထိုင်းနိုင်ငံအတွင်းတရားမဝင်လာကြတဲ့မြန်မာနိုင်ငံသား46ဦးဖမ်းမိခဲ့ပါတယ်သက်ဆိုင်ရာအဖွဲ့အစည်းအားလုံးငြင်းငြမ်းရေးအတွက်ဖိတ်ခေါ်ကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ခုတမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ American Power ကမ္ဘာတော်မှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ထုံးစံတွေကျဆင်းလာတဲ့အကြောင်းပြည်နိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာခိုလုံတဲ့သူတွေနဲ့ဆင်ထောင်ချီရှိနေတဲ့အကြောင်းပါဝင်အပတ်စဉ်ကဏ္ဍတွေကကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့
ဒီမှာနိုင်ငံရဲ့နိုင်ငံရေးအခြေအနေကဒေတာတွင်းလုံခြုံရေးအထည်ကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထွေထွေတွေးမှုချုပ်ရောအာဆီယံအထွေထွေတွေ့မှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိဖြစ်နေတဲ့
ညကြီးမျိုးသားညီညွတ်ရေးဆိုရာရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းပြောပြတော့တာဖြစ်ပါတယ်။ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင်မာယူမပေးသားကဏ္ဍသတင်းတွေကတူတာအစီအစဉ်နဲ့တူထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတမောင်သန်းတို့ကအရင်ဆုံးကြေညာပေးမှာဖြစ်ပါတယ်ဗျာ။
အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းမှာလက်နက်တွေတိုးလောင်ထားတဲ့စတိုဂန်တစ်ခုကိုဒီဇင်ဘာလ31ရက်နေ့ကတွေ့ရှိသိမ်းဆည်းမိလိုက်တယ်လို့အိန္ဒိယစစ်တပ်ကမနေ့ဇန်နဝါရီလ1ရက်နေ့မှာပြောတာကိုကိုကပီအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သတင်းရတဲ့အတွက်အာတန်ရိုင်ဖယ်တပ်ဖွဲ့နဲ့မီဇိုရမ်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးစီယဟာခရိုင်မော်ရေးကျေးရွာကိုဝင်ရောက်ရှာဖွေတာမှာအဲ့ဒီစစ်ပွဲတစ်ခုအတွက်အသုံးပြုဖို့စုဆောင်းထားတဲ့ဖွဲ့တိုးလောင်ထားတဲ့လက်နက်ခဲယမ်းတွေကိုတွေ့ရှိခဲ့တာလို့ဆိုပါတယ်အိန္ဒိယမြန်မာနယ်စပ်မှာရှိနေတဲ့အဲ့ဒီလက်နက်စတိုဂန်ကနေဂျလက်တင်အချောင်း359ကီလိုဖောက်ခွဲရေးမှာအသုံးပြုတဲ့အရေး81ကီလိုပါဝင်တယ်လို့ဆိုပါတယ်ဒါအပြင်ကြီးတွေကြီးကတ်တွေနဲ့လမ်းဘေးထောင်ပုံး IED တွေမှာအသုံးပြုတဲ့ပစ္စည်းတွေဘက်ထရီတွေစနက်တန်တွေနဲ့နိုင်ငံခြားဖြစ်စကားပြောဆက်တွေပါပါဝင်တယ်လို့လဲဆိုပါတယ်ဖန်ဆီးရမိတဲ့ပစ္စည်းတွေအတွက်ဥပဒေကြောင်းအရအရေးယူဖို့ဆက်လက်ဆောင်ရွက်ဖို့ရဲတပ်ဖွဲ့လက်ကိုလွှဲပြောင်းပေးလိုက်တယ်လို့ဆိုပါတယ်အိန္ဒိယမြန်မာနယ်စပ်ဒေသမှာအခုလိုစစ်ပွဲတစ်ခုမှအသုံးပြုနိုင်လောက်တဲ့ပမာဏအထိလက်နက်တွေစုဆောင်းထားရှိတာဟာမီဇိုရမ်ပြည်နယ်အတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့လဲဆိုပါတယ်ခင်ဗျာ
နေဇာကိုတရားမဝင်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား46ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းအဖွဲ့တစ်ဖွဲ့ကဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကြီးကပြောပါတယ်။တာချက်ကတက်စိတ်3ကအမျိုးသား19ယောက်အမျိုးသမီး20နဲ့ကလေး9ယောက်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့အမှတ်4တာချက်ကတပ်ရင်းမှုဘုံမူကြီးဗီရာချိုင်းပေါ့ချောကပြောပါတယ်။အားလုံးကမြန်မာနိုင်ငံသားတွေဖြစ်ကြပြီးမဲတောင်းမှာရှိတဲ့ဘန်ရောင်ရွာနီးမှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်။သူတို့ဟာဇန်နဝါရီလ1ရက်နေ့ကနေဆက်ကိုဖြတ်လာခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံးလဲချာမိုင်းကင်ကလာခဲ့ကြတာပါ။ချင်းမိုင်နဲ့ဘန်ကောက်မှာအလို့ရဖို့မြန်မာပြည်မှာရှိတဲ့ပွဲစားကိုတယောက်ဘတ် 2,000 ကနေ 16,000 အထိပေးခဲ့ရတယ်လို့ပြောပါတယ်။တက်ဆိုင်ရာရဲဌာနမှာဥပဒေကြောင်းကိစ္စတွေလုပ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့သိရပါတယ
်။မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားစတဲ့နိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေအပါအဝင်လူခွင့်ရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုတတိရှိသူတွေကိုဗြိတိန်အရှေ့ဆံမင်းသားကြီးချားစ်ကသူ့ရဲ့နှစ်သက်ကိုဆူတောင်းလွှာထဲမှာထည့်သွင်းချီးကျူးလိုက်ပါတယ်။နှစ်သက်ကိုကူးပြောင်းတဲ့အခါတမရမှာပဲလွတ်မြောက်မှုနဲ့လူခွင့်ရေးတို့အတွက်ကဘာတဝမ်းတိုက်ပွဲဝင်နေကြသူတွေကိုအမတ်တရရှိပေးကြဖို့လိုအပ်ပါတယ်လို့လည်းအရှေ့မင်းသားချားစ်ကပြောပါတယ်။မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားအပါအဝင်တခြားနိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးဖိနှိပ်မှုတွေမလုံခြုံမှုလုံခြုံမှုမရှိတာတွေစတဲ့ချင်းချောက်မှုအန္တရာယ်တွေအပြင်စာနာမှုဆိုင်ရာအခက်အခဲတွေနဲ့တိုးမြင့်ရင်ဆိုင်နေကြရတဲ့အကြောင်းအဲ့ဒီလိုဘေးဒုက္ခအခက်အခဲတွေနဲ့ရင်ဆိုင်နေကြရပေမဲ့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေဟာအရေးပါတဲ့အကူအညီတွေကိုတတိပြောင်မြောက်စွာကူညီဆောင်ရွက်ပေးနေကြပါတယ်လို့အရှင်မင်းသားချားစ်ကပြောပါတယ်ပဋိပက္ခတွေငြိမ်းချမ်းစွာပြည်လည်နိုင်ရေးအတွက်သူ့အနေနဲ့ဆူတောင်းပေးပါကြောင်းနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်အကူအညီလိုအပ်နေသူတွေကိုဝိုင်းဝန်းကူညီပေးကြဖို့အတွက်တိုက်တွန်းပါကြောင်းလဲအရှင်မင်းသားချားစ် အဖွဲ့စည်းအားလုံးငြိမ်းချမ်းရေးအတွက်ဖိတ်ခေါ်ရဆိုပြီး
မြန်မာစစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်မူကြီးမြောင်းလာရဲ့နှစ်တိကူမိန်ကွန်းပါကောင်းလုံးချက်ကိုယူပြီးစစ်ကောင်စီမီဒီယာတွေမှာပြန်လည်ထုတ်ပြန်ကြေညာတာပါလာမယ့်ပြည်ထောင်စုနေ့ဟာစင်ရတုဖြစ်တယ်လို့လွတ်လပ်ရေးနေ့ဟာစင်ရတုအကျိုးနှစ်ဖြစ်တာမို့2029နေ့ဟာရေးပါတဲ့နှစ်ဖြစ်ပြီးဒီနေ့မှာငြိမ်းချမ်းရေးခြေလှမ်းသစ်တွေစမယ်လို့ကြေညာတာ အစိုးရနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့တွေဖြစ်ကြီးညာထားတယ်လို့အဲ့ဒီအဖွဲ့တွေနဲ့ညီညာရေးဆွေးနွေးနိုင်မှာမဟုတ်ဘူးလို့မနစ်ကတော့ပြောထားပါတယ်လက်ရှိအချိန်မြန်မာနိုင်ငံနေရအတော်များများမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားပစ်ခတ်မှုတွေတိုက်ပွဲတွေစီးရဲတင့်မာမှုတွေရှိနေပါတယ် NCA တနိုင်ငံလုံးအပစ်ခတ်ရစဲရေးသဘောတူညီချက်မှာရလမရေးထိုးထားတဲ့ GNU ပြည်မျိုးသားအစည်းအရုံးနဲ့ကျင်းပြင်းတဲ့နေရာတော်တော်များများမှာစီးရဲတင့်မာမှုတွေလည်းကြုံနေရပါတယ်ပြီးခဲ့တဲ့လကတော့ပြုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေနဲ့စစ်ကောင်စီရဲ့ငင်းကြိုင်းကောင်စီကြားတွေ့ဆုံစကားပြောတာတွေရှိခဲ့ပေမဲ့သိတာတဲ့ရလတ်တော့မတွေ့ရသေးပါဘူးကုလသမဂ္ဂပါဝင်နိုင်ငံတကာကတော့မြန်မာရေးအာဆီယံဘုံသဘောတူညီချက်မှာပါဝင်တဲ့အတိုင်းမြန်မာနိုင်ငံအတွက်ဒီမိုကရေစီရေးပြန်လည်ပေါ်ဆောင်နိုင်မှုနိုင်ငံရေးအရာဆွေးနွေးအဖြေရှာရေးစစ်ကောင်စီကိုတိုက်တွန်းထားကြပါလေမြန်မာနိုင်ငံအတွက်ပြီးခဲ့တဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေတုံ့ဆိုင်နေသလိုနောက်ထပ်ပေါ်လာတဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေနဲ့စစ်ရေးတင်းမာမှုတွေလည်းတိုးလာနေပါတယ်
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11683ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတင်းငွေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယနိုင်ငံရဲ့ COVID-19 ကူးစက်မှုဟာဒီကနေ့ဇန်နဝါရီလ2ရက်နေ့တရက်ထက်မှတင်28,000ရှိခဲ့ပြီးဒါဟာ5ရက်ဆက်တိုက်အနေနဲ့ရောဂါပိုးကူးစက်မှုတိတိတသားတက်လာခဲ့တာဖြစ်ပေမဲ့မြို့တော်နယူးဒေလီရဲ့ပြည်နယ်အုပ်ချုပ်ရေးမှူးကတော့ဆေးရုံတင်ရတဲ့နှုန်းမများတဲ့အတွက်စိတ်မပူကြဖို့ပြောကြားလိုက်ပါတယ်။နိုင်ငံတွင်းကမြို့ကြီးတွေဖြစ်ကြတဲ့ဒေလီနဲ့မွန်ဘိုင်းမြို့တွေမှာကူးစက်များမြို့ဗီဇကွဲမိုက်Omicron အပါအဝင် COVID-19 ကူးစက်မှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကူးစက်မှုအများစုဟာကမ္ဘာတဝန်းလတ်တလောကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတဲ့ Omicron ကြောင့်ဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းက COVID-19 တကြောပြန်ဖြစ်ပေါ်မှုတွေအများဆုံးရင်ဆိုင်နေရတဲ့ရှင်ယန်းမြို့မှာတော့ဒီကနေ့တရက်ထက်မှတင်ရောဂါပိုးကူးစက်သူ192ဦးရှိခဲ့တာကြောင့်ဒါဟာအရင်ရက်ကကူးစက်ခဲ့တဲ့232ဦးထက်စာရင်အနည်းငယ်လျော့ကျသွားတာဖြစ်ပါတယ်။အခုကူးစက်သူတွေထဲက132ဦးဟာနိုင်ငံတွင်းမှာတင်ကူးစက်သူတွေဖြစ်ပြီးဒါဟာအရင်ရက်က185ဦးကူးစက်ခဲ့တာနဲ့စာရင်အနည်းငယ်လျော့ကျသွားတယ်လို့တရုတ်အမျိုးသားကျန်းမာရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တရုတ်နိုင်ငံအတွင်းကတခြားဒေသတွေဖြစ်ကြတဲ့ဇေဂျန်းနဲ့ဟေနန်ပြည်နယ်တွေမှာလည်းရောဂါပိုးကူးစက်သူအသစ်တွေရှိခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်ပြင်သစ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားတဲ့အချိန်ကစလို့ရောဂါပိုးကူးစက်သူ10သန်းရှိတဲ့6နိုင်ငံမြောက်ဖြစ်လာတယ်လို့မနစ်ဒီဇင်ဘာလ1ရက်နေ့မှာအစိုးရကထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြပါတယ်။ COVID-19 ကူးစက်မှု10သန်းကျော်သွားတဲ့တခြားနိုင်ငံတွေကတော့အမေရိကန်ပြည်ထောင်စု၊အိန္ဒိယ၊ဘရာဇီး၊ဗြိတိန်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပါတယ်။လာမယ့်သတင်းပတ်အနည်းငယ်ဟာတိုင်းပြည်အတွက်ခက်ခဲတဲ့အခြေအနေကိုဖြတ်တန်းကြရမယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကတိုင်းပြည်ကိုပြောကြားတဲ့အနှစ်သစ်ကူမင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အင်္ဂလိပ်လို RCEP လို့တို့သိကြတဲ့ဒေတာတွေအားလုံးအကျုံးဝင်တဲ့စီးပွားရေးပိတ်ဖက်ဆိုင်ရာကုန်သွယ်မှုသဘောတူညီချက်အရဒေတာတွေထုတ်လုပ်မှုခွင့်ဆက်ဖော်ပြတိုးတဲ့အကိုမြင့်တင်ဆောင်ရွက်ကြရလိမ့်မယ်လို့ဗီယက်နမ်စီးပွားရေးလုပ်ငန်းတွေကမျှော်လင့်နေကြပါတယ် Anfat Holdings လုပ်ငန်းရဲ့ဒုတိယအထွေထွေမန်နေဂျာကအခုလိုပြောပါတယ
်
ဗီယက်နမ်လုပ်ငန်းတွေအတွက် RCEP ကနေလုပ်ပုံကိုင်မှုတွေရရှိနိုင်ပါတယ် ကျွန်တော်တို့အတွက်အချိန်ကုန်သက်သာပြီးပြည်ကြီးဆိုင်ကြီးတက်လာနိုင်ပါတယ်လို့ပြောသွားခဲ့တာပါ။အာဆက်သဘောတူညီချက်ဟာကမ္ဘာမှာအကြီးမားဆုံးလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့သုံးပုံပုံအကျုံးဝင်ပြီးကမ္ဘာ GDP ရဲ့30%ခန့်တုန်းရှိပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့က2020နိုဝင်ဘာလမှာလက်မှတ်ရေးထိုးခဲ့ကြတာပါ။အာဆက်သဘောတူညီချက်စတင်အသက်ဝင်တဲ့ဇန်နဝါရီ1ရက်နေ့မှာပဲကွမ်ဂျီကျောင်းကိုပိုင်အုပ်ချုပ်ရေးဒေသကတန်ရှိယာကုမ္ပဏီယထားတစီယာဗီယက်နမ်နိုင်ငံဟန်နွိုင်းကိုထွက်ခွာသွားခဲ့တယ်လို့စေမွာသတင်းဌာနကဆိုပါတယ်။ဒါပေမဲ့တရုတ်ရဲ့ COVID-19 ညမူဝါဒရဲ့နေဆက်တွေကိုပိတ်ထားတာကြောင့်ဗီယက်နမ်ဘက်မှကုန်ကားတွေတောင်းတနေကြတာမို့ကွမ်ဂျီပြည်နယ်အာဏာပိုင်တွေကိုအရေးပေါ်နေဆက်ဖွင့်ပေးဖို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။
တပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့တောင်းနဲ့မြောက်ကိုရီးယားနိုင်ငံအကြားကနေဆက်ကိုဖျက်ချော်ပြီးအမည်မသိလူတူမြောက်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်သွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။စနေနေ့ညကနေဆက်ကိုလူတူဖျက်ချော်သွားတာကိုစောင့်ကြည့်နေတဲ့ဗီဒီယိုကတစ်ဆင့်သိရှိခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီဦးစီးမြို့များရဲ့အကြီးအကဲကဒီကနေ့ပြောပါတယ်။အဲ့ဒီထွက်ပြေးသွားသူကိုဖမ်းမိနိုင်ဖို့တောင်ကိုရီးယားဘက်ကတပ်ဖွဲ့တွေဆစ်လွတ်ခဲ့ပေမဲ့အဲ့ဒီအမျိုးသားလားအမျိုးသမီးလားဆိုတာကိုမတိလိုက်ရတဲ့သူကိုဖမ်းမမိလိုက်ဘူးလို့ဆိုပါတယ်။အဲ့လူရဲ့ဘေကင်းလုံခြုံမှုရှိရေးအတွက်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုစာရေးအကြောင်းကြားခဲ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိဘူးလို့သိရပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကြောင့်တင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတဲ့မြောက်ကိုရီးယားကသူ့နိုင်ငံအတွင်းတရားမဝင်ဝင်လာသူတွေကိုပြစ်မိန်ပေးထားတဲ့အတွက်2020ခုနှစ်အတွင်းတောင်ကိုရီးယားနိုင်ငံသားတအူအသက်ခံရပြီးအလောင်းရေထဲမှာမျောနေတာကိုလည်းတွေ့ခဲ့ရတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးပြည်တိုင်းပြည်အတွင်ပြန်ခိုးဝင်လာသူတဦးထံမှာ COVID-19 ကူးစက်နေတာကို2020ခုနှစ်မှာစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကအဲ့ဒီလိုပြစ်မိန်ပေးထားတာလို့ဆိုပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားသူတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုပြောင်းလဲဖို့တကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးခိုလုံခွင့်လျှောက်ထားကြသူတွေရဲ့3.4%ခန့်ကိုပဲ2020မှာတောင်ကိုရီးယားနိုင်ငံကခိုလုံခွင့်ပေးခဲ့ပြီးအဘယ်ကားလူတွေကိုတိုင်းပြည်ကနှင်ထုတ်ဖို့မိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့ယူကံဝင်နေတဲ့အချိန်တွေမှာအဲ့ဒီလူတွေကိုအစွတ်ကထိမ့်သိမ့်ထားခဲ့ရမှာလူခွင့်ရင်းနဲ့မြင်းညွတ်ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။အဲ့လိုထိမ့်သိမ့်ထားတဲ့ကာလဟာ6-8လအထိကြာသွားနိုင်ပါတယ်။ဥပဒေအပဝင်ပြဋ္ဌာန်းသတ်မှတ်ချက်တွေနဲ့လုံထုံးလုံနည်းတွေကိုပါပြောင်းလဲပေးဖို့လူခွင့်ရင်းအဖွဲ့တွေကတောင်းဆိုထားကြပါတယ်။ထိမ့်သိမ့်ထားစဉ်တွင်ဆက်ဆံပြုမှုပုံတွေကပြောင်းလဲဖို့သူတို့ကစော်ဩနေကြတာပါ။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးထမောင်သန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာထုံးဝမ်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဒီမိုကရေစီထုံးစံတွေကြာဆင်းမှုနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။အနောက်တိုင်းဒီမိုကရေစီတိုင်းပြည်တွေထဲမှာအမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့နှစ်တွေအတွင်းဒီမိုကရေစီအကျင့်ထုံးစံတွေဆုပ်ယူလာခဲ့တဲ့အကြောင်းလွတ်လပ်တဲ့လူ့ခွင့်ရေးအဖွဲ့တွေကပြောဆိုကြပါတယ်။ကျွန်တော်တို့ဝမ်ဒီမိုကရေစီလွတ်လပ်ခွင့်တွေဘာကြောင့်ကြာဆင်းလာရသလဲဆိုတာနဲ့ဒါတွေကိုဘယ်လိုပြန်ပြောင်းရမလဲဆိုတာဒီမိုကရေစီကြောင့်ညင်သူတွေကိုစင်ဒီစိန်းကမေးမြန်းထားပါတယ်။အပြည့်စုံကိုတော့အကူငင်းချမ်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အစအဦးကိုဝင်ရောက်စီးနင်းပြီးသမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတိမပြုနိုင်ဖို့တားဆီးကြတာကိုကမ္ဘာကြီးအနေနဲ့ထိတ်လန့်တုံ့လုပ်ခဲ့ရပါတယ်။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတယ်လို့သုတေသနတွေကပြဆိုနေချိန်အမေရိကန်ဒီမိုကရေစီရဲ့သင်္ကေတမှာအခုလိုအကြီးတန်းတဲ့ဖြစ်ရဟာမကောင်းတဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ဒီမိုကရေစီရေးကျွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးအတွက်Carnegie Endowment အဖွဲ့က Thomas Carota က
Why is Brazil going backward in
democracy? India ကနောက်ပြန်သွားနေတဲ့အချိန်ထဲမှာ Brazil ကလည်းဘာလို့ democracy နောက်ပြန်သွားနေတာလဲ? Brazil နောက်ပြန်သွားနေတဲ့အကြောင်းက Turkey, India နဲ့ American ကအဖြစ်ပြက်တွေနဲ့ဆက်ဆက်မှုရှိသလား?ရေဘူးအားဖြင့်တော့တိုင်းပြည်တော်တော်များများကသူ့အကြောင်းနဲ့သူယုံကန်နေရပါတယ်။ရေဘူးရခံစားနေရတာကတော့ဒီမိုကရေစီတိုင်းပြည်တွေမှာသူတို့အစိုးရလှုပ်ပေးနေတာတွေကိုနိုင်ငံသားတွေကမကျေနပ်ကြပါဘူး။ဒါကြောင့်အဲ့ဒီစနစ်ကိုအနောက်ရှက်ပေးမဲ့ကိုယ်စားလှယ်မျိုးကိုထောက်ခံခြင်းကြတာပါ
။ဖြူသူတေသနာဌာနကလုပ်တဲ့လေ့လာချက်တွေမှာတော့အမေရိကန်ဒီမိုကရေစီကိုအတူယူဖို့18ရာခိုင်နှုန်းကပဲသဘောတူပါတယ်။58ရာခိုင်နှုန်းကတော့အမေရိကန်ဟာကောင်းတဲ့နမူနာတစ်ခုဖြစ်ခဲ့တယ်လို့ယူဆကြတာပါ။ Richard White ကဖြူသူတေသနာဌာနကပါ
And one of the things that we see in our surveys is that people have real concerns about
ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတဲ့ကောင်းတဲ့အချက်တစ်ခုကတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေဟာတကယ်စိုးရိမ်စရာကောင်းတဲ့ကိစ္စဖြစ်နေလူတွေကမြင်ပါတယ်လူအများစုကြီးကတကယ်ကိုစိုးရိမ်ရတယ်လို့ပြောပါတယ်အမေရိကန်အတွက်တော့စိုးရွားတဲ့ပြဿနာဖြစ်နေအများစုကပြောတာပါ
အမေရိကန်နိုင်ငံစတီထောင်ကလေးကလူမျိုးရေးနဲ့အစိုးရရဲ့ကဏ္ဍအပေါ်နက်နက်ရှိုင်းရှိုင်းကွဲပြားမှုကပါလာတာပါတစ်ဖက်နဲ့တစ်ဖက်အမြင်မတူတာတွေများနေချိန်မှာပဲဒိုးဘိုက်တန်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရမှုမှာအမေရိကန်အပေါ်နိုင်ငံတကာအမြင်တွေကောင်းမွန်လာခဲ့တယ်လို့ဖြူးသူဒေးဗီရစ်ချတ်ဝိုက်ကပြောပါတယ
် People you know liked Biden better than Trump
Trump ထက်ဆိုရင်တော့ Biden ကိုလူတွေကပူချိုက်ကြပါတယ် Trump policy တွေတဲ့ Biden မူဝါဒကိုပူချိုက်ကြပါတယ်အမေရိကန်ကဒီကမ္ဘာလုံးနဲ့ဆက်ဆံနေတာကိုမြင်ကျင်တာပါ။အမေရိကန်နိုင်ငံကြီးမူဝါဒတွေမှာနိုင်ငံပေါင်းစုံပါဝင်တာမျိုးကိုမြင်ကျင်တာပါ။သမ္မတဘိုင်ဒန်ကပဲရစ်ရာသီဥတုသဘောတူစာချုပ်ထဲပြန်ဝင်တာမျိုး၊ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တွေကိုပြန်ဝင်တာမျိုးဆိုတာတခြားနိုင်ငံကလူတွေလည်းဒီလိုမူဝါဒမျိုးကိုပဲလိုချင်ကြတာပါ
။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတာကိုပြန်ပြောင်းဖို့အတွက်လူတွေဘာကြောင့်မကြေမနက်ဖြစ်နေသလဲဆိုတဲ့အကြောင်းရင်းကိုအမေရိကန်အနေနဲ့ကြီးတင်တယ်လို့သောမတ်ကရိုတာလို့ကျွမ်းကျင်သူတွေကပြောပါတယ်။
Globally I would say that you know
ကမ္ဘာလုံးဆိုင်ရာအနေနဲ့ကတော့အမေရိကန်အနေနဲ့ဒီမိုကရေစီကျဆင်းနေတဲ့တိုင်းပြည်တွေကိုကြီးပြီးဒီနိုင်ငံသားတွေပါရီကိုဒေါသထွက်နေတယ်လေဘာကြောင့်မပြောရှင်ဘူးလဲဒီမိုကရေစီဆန့်ကျင်ပြီးတော့အနောက်ရှက်ပေးလာတဲ့ခေါင်းဆောင်တွေကိုရွေးရအောင်သူတို့ဘာတွေဖြစ်နေတယ်လဲဆိုတာကြီးတင်ပါတယ်အချင်းပြတ်ချဆမှုတွေကိုဒေါသထွက်နေတဲ့ဆိုရင်အမေရိကန်ကအချင်းပြတ်ချဆမှုတိုက်ဖျက်ရေးဖိဖိစီစီကူညီတင်ပါတယ်ပီရူးနဲ့ချီလီတို့ကလို့စီးပွားရေးအရာဘေးဖယ်ခံထားရတယ်လို့လူတွေဒေါသထွက်ခံစားနေရတယ်ဆိုရင်သူတို့ကိုအဲ့ဒီအရေးမှာကူညီတက်ပါတယ
်ဒီမိုကရေစီအရေးပြည်တွင်းနဲ့ပြည်ပမှာခုခံကာကွယ်ဖို့ကိစ္စဟာအမေရိကန်သမ္မတဘိုင်ဒန်အစိုးရအတွက်2022ခုနှစ်တာမကနောင်လာမယ့်နှစ်တွေမှာအရေးတကြီးစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကောင်းရတူကိုငင်းချမ်းပြောပြတော့တာဖြစ်ပါတယ်အခုတခါတော့အာကာသနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်2021ခုနှစ်ရဲ့အာကာသစူးစမ်းလေ့လာမှုရဲ့ထူးခြားတဲ့အမှတ်တိုင်တွေထဲမှာဘီလီယံနာတထေးကြီးတွေအာကာသရဲ့အလဲသွားတာ NASA နဲ့တရုတ်တို့ရဲ့ဂျိုစင်းရင်ငယ်တွေအင်္ဂါဂျူပေါ်ကိုစဉ်သက်နိုင်ခဲ့တာတွေဟာထူးခြားပါတယ်တန်းကြွယ်တထေးတွေနဲ့သိပ္ပံပညာရှင်တွေမကပဲလူသားမန်တွေရောအာကာသရဲ့သွားရောက်လည်ပတ်လို့မရနိုင်ဘူးလားဒါမဲ့2022မှာဓာရီဖြစ်လာနိုင်မလား AB သတင်းဆောင်မတဲ့ဘုတ်ကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
1 release 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 clean release
အကဒါစူဇန်လီလာရေးနေပယ်မှာ2022ခုနှစ်ဟာထူးခြားတဲ့နှစ်တစ်ခုဖြစ်ခဲ့ပါတယ်အင်္ဂါဂျိုဘော်ကိုစက်ရုပ်ရင်ငယ်ဆင်းသက်လီလာနိုင်တာဘီလီယံနာတထေးကြီးတွေဖြစ်ကြတဲ့ Jeff Bezos နဲ့ Richard Branson တို့နှစ်ဦးအကဒါရဲ့သွားရောက်တာစရာတွေဟာအကဒါလီလာရေးရဲ့ထူးခြားတဲ့မှတ်တိုင်တွေပါAP ရဲ့ Cape Carnival သတင်းတောက် Marcia Dan ပြောတာကတော့2022မှာလဲအင်္ဂါဂျိုလေးလာရေးနဲ့အာကသခီးသွွားလုပ်ငန်းတွေဟာရောပါသွားမဲ့လက္ခဏာမတွေ့ရဘူးလို့ဆိုပါတယ
်2022 is going to continue that moment
2022ခုနှစ်ကတော့အာကသနေပယ်ရဲ့ထူးခြားတဲ့နှစ်ပါတန်တရားမရှိပါဘူး2021မှာလဲဆက်ပြီးတော့အရှိန်ရနိုင်အောင်ပါနည်းနည်းတောင်ပို့ပါဦးမယ်အာကသထဲမှာလူတွေပို့ပြီးတော့သွားဖို့ရှိပြီးတော့NASA ရောလူသားမန်တွေပါအာကာသခီးတွေထွက်ကြမှာပါအင်္ဂါဂျိုကြာတာဗီဒီယိုခီးစဉ်တွေနဲ့ဥက္ကာပြင်းတွေစီဖို့တွားနိုင်ကြီးရှိပါတယ်2022ကိုတော့တော်တော်ကလေးမျှော်လင့်ထားကြပါတယ
်အမေရိကန်မျိုးသားအာကာသအေဂျင်စီ NASA ကတော့2025ခုနှစ်အထိလပေါ်ကိုလူပြန်လွှတ်ဖို့အစီအစဉ်တွေမရှိသေးပေမဲ့လို့2022တည်းမှာတော့ SLS ကိုခေါ်တဲ့အာကာသဒုံးရင်နဲ့ Orion ရင်ငယ်ကိုလူမပါဘဲပြစ်လွှတ်ဖို့ရည်ရွယ်ထားပါတယ်2022ထဲလာစီကိုသွားဖို့ဂျပန်နဲ့ UAE နိုင်ငံတို့အပါအဝင်နိုင်ငံတော်တော်များကစီစဉ်နေကြပြီးတော့ NASA ကတော့2025 2026လောက်မှတခြားမိတ်ဖက်တွေနဲ့အတူလာဘော်ကိုသွားဖို့မျှော်လင့်လာတယ်လို့ဒန်ကစပြောပါတယ်2021ထဲမှာ NASA ရဲ့ကားစည်းရွယ်ရှိတဲ့ဂျိုစင်းရင်ငယ် Perseverance နဲ့တရုတ်ဂျိုစင်းရင်ငယ် Juron တို့ကဂျိုနီကြီးဖြစ်တဲ့အင်္ဂါဂျိုဘော်ကိုဆင်းသက်ခဲ့ကြပါတယ်အင်္ဂါဂျိုဘော်မှာတက်ရှိတွေရှိမရှိလေးလာဖို့ဥရောပအာကာသအေဂျင်စီနဲ့ရုရှားရဲ့ Roscosmos တို့က2020လုံးကမပြစ်လို့နိုင်ခဲ့ပေမဲ့2021ဒီဇင်ဘာလထဲမှာပြစ်လို့ဖို့အစီအစဉ်တွေရှိပါတယ်။သိပ္ပံပညာရှင်တွေကတော့အစင်းမြင့်ကရိယာတွေတက်ဆင်ထားတဲ့ဂျိုစင်းရင်ဟာအင်္ဂါဂျိုမျက်နှာပြင်အပေါ်မှာတက်ရှိနဲ့ရေရှိမရှိသမိုင်းကြောင်းတွေကိုတူးဆွရှာဖွေကြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ AP3 Now Dan ကအခုလိုဆက်ပြောပါတယ်
။ Everything's looking good for
ဥရောပရဲ့အင်္ဂါဂျူခီးစဉ်အတွက်ရုရှားဒုံးမြင့်နဲ့ပြည်လက်ဖို့လုပ်နေတာကြည့်ရတာအဆစအရရအဆင်ပြေပါတယ်သူတို့အင်္ဂါဂျူပေါ်မှာဂျူစင်းရင်ကိုဆင်းသက်ဖို့ကြိုးစားနေကြတာပါဒါကဖြစ်မလာသေးပေမဲ့2022ထဲမှာပြည်လွတ်မဲ့အစီအစဉ်ကတော့ကံကောင်းခြင်းတွေအများကြီးရှိမယ်လို့မျှော်လင့်ထားကြပါတယ
်2022ဟာအာဂတခီးသွွားနှစ်ကိုစတင်လိုက်တဲ့နှစ်တစ်နှစ်အဖြစ်သတိရကြမှာပါSpaceX အာဂါသယာဉ်ရဲ့ကိသန့်ခီးစဉ်အဖြစ်တတိကြီး Jeff Bezos နဲ့ Richard Branson တို့ဟာအာဂါသရဲ့အပျော်တန်းကဘာပတ်ခဲ့ကြပါတယ်။ Dan ပြောတာကတော့ SpaceX ထူထောင်သူ Elon Musk အနေနဲ့ Jeff Bezos နဲ့ Richard Branson တို့ရဲ့လမ်းကြောင်းမျိုးကိုသွားမှာမဟုတ်ဘဲနဲ့လောလောဆယ်သူဟာကုမ္ပဏီကကြီးစံပုံစံတည်ဆောက်နေတဲ့ Starship အပေါ်မှာအာရုံကျနေတယ်လို့ဆိုပါတယ်။ Starship ကိုတော့2021အစောပိုင်းမှာအစမ်းပြုလုပ်မှာဖြစ်ပါတယ်
။ We've seen Jeff Bezos launch himself
Jeff Bezos က Texas ကနေပြီးတော့ဒုံးမြင့်နဲ့တက်သွားတာကိုကျမတို့မြင်ခဲ့ရတယ်။ Richard Branson နဲ့2021ထဲမှာ New Mexico ကနေ Virgin Galactic ဒုံးမြင့်နဲ့တက်သွားတာကိုမြင်ခဲ့ရတယ်။လူတိုင်းကစိတ်ဝင်စားနေရက Elon Musk ပါလဲဘယ်လဲပေါ့သူကလည်းအရင်ကတည်းကဒါနဲ့မပတ်သက်ဘူးလို့ပြောပြီးသားဖြစ်ပြီးတော့သူ့ဒုံးမြင့်နေတောင်ဒါမျိုးသွားဖို့တခါမှမစီစဉ်ခဲ့ပါဘူးသူပို့ပြီးတော့စိတ်ဝင်စားတာကလူသားတွေဂျိုးတွေကိုလှည့်ပတ်သွားလာတာမျိုးပါဒါကြောင့်မို့သူ့ Star Trip ကို Texas ပြည်နယ်ထဲမှာတည်ဆောက်နေတာဖြစ်ပါတယ
် Japan Fashion Designer တတိယ Yusaku Maezawa နဲ့သူ့ရဲ့ထုတ်လုပ်သူတို့ဟာမကြာသေးမီကပဲနိုင်ငံတကာအာကာသစကန်ကိုကိုစီနဲ့ကိုအလဲပတ်သွားခဲ့ပါသေးတယ်။2022တဲမှာသူလိုကိုလိုတာမန်လူတွေပို့ပြီးတော့အာကာသတွေကိုရောက်ဖို့ဖြစ်လာမယ်လို့ဒန်ကယူဆပါတယ်။ချမ်းသာတဲ့သူတွေဒါမှမဟုတ်အစင်းမြင့်လေးချင်းတင်ကြရတဲ့အာကာသတရေတွေတွေမကပါဘူး။2022ဟာတာမန်လူတွေကိုလည်းအာကာသတွေကိုပို့ပြီးတော့သွားနိုင်အောင်တကားဖွင့်ထားပါတယ်လို့သူကပြောပါတယ်။ကျွန်တော်မြတ်သူပါ
ကောင်းမြတ်သူပြောပြသွားတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့တရုတ်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲဖေးကြပါတယ်တရုတ်ပြည်မှာနိုင်ငံရေးဖိနှိပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုအပါအဝင်တခြားတိုင်းပြည်တွေမှာနိုင်ငံရေးခိုလုံခွင့်တောင်းခံသူတွေတစ်နှစ်တစ်နှစ်ထောင်ချီရှိလာပါတယ်လူမျိုးဘာသာနိုင်ငံသားနိုင်ငံရေးသဘောထားဒါမှမဟုတ်တခြားအကြောင်းအချက်တွေကြောင့်ရည်ယူခံရမှာကျိုးချောင်းခိုင်ခိုင်ကြောက်ရွံ့နေရပါတယ်လို့ရှောက်ထားသူတွေကဆိုပါတယ်မတူတဲ့လမ်းကြောင်းတွေကနေအမေရိကန်နိုင်ငံကိုပြောင်းရွှေ့လာကြသူနှစ်ယောက်နဲ့ VOA သတင်းတောက် Mike O'Sullivan တွေ့ဆုံခဲ့တာကိုတော့ဦးတမောင်သန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဘူဂရာအကင်နာ Los Angeles မြို့မှာ Vega စားတောက်ဆိုင်ဒီဇိုင်းပိုင်ပါတယ်အမေရိကန်ပြည်ထောင်စုမှာသူကအစိုးရမူဝါဒဘာသာရပ်ကိုလေ့လာခဲ့ပါတယ်သူကတရုတ်ပြည်ဆင်ချမ်းပြည်နယ်ကဝီဂါမွတ်စလင်တိုင်းသားတယောက်ပါအဲ့ဒီပြည်နယ်မှာပဲသူ့အဖေစာအုပ်ထုတ်ဝေသူအပါအဝင်ဝီဂါမွတ်စလင်တပ်သားကိုအစိုးရပညာပေးစခန်းတွေမှာထိမ့်သိမ်းထားခဲ့တာပါဘူဂရာကအခုလိုပြောပါတယ
် In 2018 my father and my uncle my cousin
2018မှာကျွန်တော်အဖေကျွန်တော်ဦးလေးကျွန်တော်တဝန်းခွဲတွေကျွန်တော်တငယ်ချင်းတချို့သူတို့အားလုံးပျောက်သွားကြတယ်နောက်တော့အချင်းစခန်းကိုခေါ်သွားတယ်လို့ကြားရပါတယ
်သူ့မိသားစုအနေနဲ့ဘာတဲ့မှာမရရှိကြပါဘူးရှေ့နေအကူညီလဲမရနိုင်ကြပါဘူး2018ခုနှစ်မှာနိုင်ငံရေးခေလုံးခွင့်သူရရှိပါတယ်သူဇနီးကလည်းဝီဂါတယောက်ဖြစ်ပြီးအမေရိကန်ကနေပွဲရတဲ့ရှေ့နေတယောက်ပါနိုင်ငံရေးခေလုံးခွင့်ရဘူဂရာကအခုလိုပြောပါတယ
် She's threatening me she's threatening even that's threatening my 2 years old daughter
ဖုန်းခေါ်တဲ့အမျိုးသမီးကကျွန်တော်ကိုချင်းချောက်ပါကျွန်တော်နှစ်နှစ်သမီးရဲ့အသက်ကိုတော့မှချင်းချောက်တယ်ဗျနင်တို့ကိုငါတို့အနိကစောင့်ကြည့်နေတယ်နင်တို့ကိုငါတို့ကတတ်မှာပဲနင်တို့တည်လိမ့်မယ်တဲ့
တိတ်ရိတ်နေဖို့သူ့ကိုပြောနေမယ
်အ
ဲ့လိုချင်းချောက်တာကြောင့်ကျွန်တော်အဖေနဲ့ဝီဂါပြည်သူတွေအတွက်စကားပြောဖို့ပူရောင်အားရှိတော့
နိုင်ငံရေးခေလုံးခွင့်လျှောက်ထားသူနောက်တယောက်ဖြစ်တဲ့ဂျီလီဂျီယန်ကလည်းအဲ့ဒီလိုချင်းချောက်တဲ့ဖုန်းတွေရရှိတယ်လို့ပြောပါတယ်တရုတ်ကသူ့ကိုစောင့်ကြည့်နေပြီးနှုတ်ပိတ်ထားဖို့ပြောတယ်လို့ဆိုပါတယ်တရုတ်ပြည်မှာတုန်းကသူထောင်ချခံခဲ့ရပါတယ် secret meeting နဲ့အထူးခံခဲ့ရပါတယ်အရိုင်းနဲ့တွေခံခဲ့ရတော့သွားတွေအများကြီးကျိုးခဲ့ရပါတယ်ရှန်တောင်းပြည်နယ်ကနိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူ့အတွက်တော့အမရစရာတွေကထင်ထင်ရှားရှားရှိနေစေပါပဲဆေယောကခုဆေယောမှာအာဓမထားလို့နေခဲ့ရတာနှစ်ကြိမ်ရှိပါတယ်2009ခုနှစ်ရဲဌာနမှာအနှိမ့်ဆက်ခံရတာတွေကိုလည်းသူကအခုလိုပြန်ပြောပြပါဗါတယ်
When we arrived in a compound, they pushed my head into a big water tank. I think they've been in this kind of training.
ဒီတိုင်းအကြီးကြီးကိုကျွန်တော်ခေါင်းကိုဆွဲနှစ်တယ်ဗျ။ဒီလိုမျိုးနှိပ်စက်ဖို့လေ့ကျင့်ထားတော့တရောင်တော့ခင်ဗျားကိုမလုပ်ဘူး။ဒါပေမဲ့ကောင်းလိမ့်မယ်လို့လည်းမထင်နဲ့ဘူး။တေလူနီနီမွန်းကျက်နေအောင်သူတို့ကလှုပ်တာပေါ့ဗျာ
။2015နဲ့2018ကြာတိုင်းနာမယ်နှစ်ပတ်လည်ပွဲတွေမှာကြီးပါဝင်ခဲ့ပါတယ်။ပြုတ်ပြည်ကိုပြောင်းဝင်တော့သူအဖမ်းခံရညှဉ်းပန်းအနှိမ့်ဆက်ခံရပါတယ
် The Chinese government would torment its citizens using any method. If you are killed then you are killed. If you are disabled then you are disabled.
သူကသုံးလို့ရတဲ့နီးမှန်များနဲ့သူ့နိုင်ငံသားတွေကိုရင်းဆဲပါတယ်။တိုက်ရင်တေးတယ်။မတန်မဆွမ်းအောင်လုပ်ရင်မတန်မဆွမ်းဖြစ်တယ်။အစိုးရကိုတလွဲလုပ်နေတယ်လို့ဆွဆွဲရင်ခင်ဗျားကိုဆက်ဖမ်းလိမ့်မယ်။ခင်ဗျားကိုစောင့်နေမှာကထောင်ပဲ။အဲ့ဒီထောင်ဆိုတာကစေယောဂါကူစေယုံ
ထိမ့်သိမ့်ထားသူတွေကိုမတော်မတရားလုပ်တာမရှိဘူးလို့တရုတ်ကတော့ညှင်းဆိုပါတယ်ဒါပေမဲ့တန်တရားရှိသူတွေနဲ့လှုပ်ရှားတက်ကြွသူတွေအပေါ်မှာညှင်းပန်းနှိပ်စက်တာဝီဂါလူမျိုးစုတွေအပေါ်မှာအဆုလိုက်အပြုံလိုက်အချင်းချထားတာတွေရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတင်ပြောထားကြပါတယ်တရုတ်ပြည်မှာကြံခဲ့တဲ့မိသားစုတွေအတွက်သူတို့နှစ်ယောက်လုံးကစိုးရိမ်ကြပါတယ်ဒါပေမဲ့နှစ်ယောက်လုံးကသူတို့ပြောမှဖြစ်မယ်လို့လဲခံစားကြရပါတယ်ခင်ဗျာ
ဥတမောင်တန်းပြောပြခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍနဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီအမေရိကန်သံကနေ January 2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line to meter 1695 32နဲ့ line meter 190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများအစီအစဉ်သတင်းတွေကတူတာနဲ့အထူးခြားဆန်းပြသတင်းများအစီအစဉ်စတာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဖီသွေးနိုင်ကမတ်စုရင်ထွေးနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအရှိတောင်အချဒေတာတွင်တည်ငြိမ်မှုကိုပါချိန်ကြောက်လာတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအခုတလောကရင်ပြည်နယ်၄ကီကော်ဒေတာကတိုက်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေနေဆန်းမြစ်ဖြစ်တဲ့တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံဘက်မှခိုးလုံကြတဲ့ဗီဒီယိုဓာတ်ပုံတွေကိုဆိုရှယ်မီဒီယာမှာတွေ့နေမြင်နေရပါတယ်။အဲဒီလိုမြင်ရတော့2018ခုနှစ်တွင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ရဲ့ clearance operation နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းချောင်ရတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေရဲ့ပုံရိပ်တွေကိုပြန်မြင်အောင်စေပါတယ်။အခုချိန်မှာတော့ကရင်ဒေသခံပြည်သူတွေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မဲ့ဘေးကလွတ်မြောက်ရာနယ်စပ်ဒေသကိုတင်းချောင်လာကြသူတွေဟာအထုပ်ပိုးတွေမနိုင်မနှင်းတဲပိုးကတက်ကြီးရွယ်အိုတွေအမျိုးသမီးတွေကလေးသူငယ်တွေပါဝင်တဲ့လူအုပ်ကြီးဟာတောင်ရင်မြစ်ကိုလှေမပါဒီအတိုင်းဖြစ်တယ်လို့ဖြတ်ကူးနေကြတာကိုမျက်ဝါးထင်ထင်တွေ့မြင်နေကြရပါတယ် ီအခြေအနေနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကထိုင်းနိုင်ငံမဲဆောက်ခရိုင်အတွင်းထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်ကူညီမယ်လို့ကတိပြုကြောင်းနဲ့ထိုင်းဝန်ကြီးချုပ်ကိုနယ်စည်းမခြားမိတ်ဆွေများအဖွဲ့ကမြန်မာစစ်တပ်ဟာကိုယ်လူထုကိုလူသားတရလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတာကြောင့်မြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လဲတောင်းဆိုကြောင်း VOA မြန်မာပိုင်းသတင်းဌာနက2022ခုနှစ်ဒီဇင်ဘာ25ရက်နေ့ကထုတ်လွှင့်သွားခဲ့တာတွေ့ရပါတယ်
။ဒီလိုမြန်မာနိုင်ငံတွင်းကစိုးရိမ်စရာအခြေအနေတွေဟာအရှေ့တောင်အာရှဒေသတွင်လုံခြုံရေးနဲ့တည်ငြိမ်မှုကိုပါချေချောက်လာနေတယ်လို့ The Journal of Indo-Pacific Affairs မှာဆောင်းပါးရှင်ဒေါက်တာ Indu Sasana က2022ခုနှစ်အောက်တိုဘာလ26ရက်နေ့ကရေးသားဖော်ပြထားပါတယ်။ဆောင်းပါးမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီနောက်ပြန်လှည့်သွားစေတယ်မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားတို့ထောက်ခံအားပေးနေကြတာဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလုပ်ငန်းစဉ်အပါအဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့တည်ငြိမ်ရေးကိုပုံမှုခက်ခဲစေတယ်တရုတ်မြန်မာရုရှားသတိကံအနေထားဟာမြန်မာနိုင်ငံမှာအာဏာရှင်စနစ်ပုံမှုအားကောင်းလာစေပြီးတောင်အာရှနဲ့အရှေ့တောင်အာရှဒေသအတွင်းမှာလုံခြုံရေးနဲ့တည်ငြိမ်ရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ထောက်ပြထားပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းကပြည်သူလူထုကိုပြင်းထန်စွာဖိနှိပ်ချေမှုန်းလိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီမျောလင့်ချက်ဟာလည်းစိတ်တုံသွားရတယ်။ပြည်တွင်းစစ်ဖြစ်ပေါ်နိုင်တဲ့စိုးရိမ်စိတ်တွေကိုလည်းပိုမိုကြီးထွားလာစေတယ်လို့စောင်းမမှာဖော်ပြထားပါတယ်။စောင်းမရဲ့ညီကုံချုပ်အပိုင်းမှာတော့မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားကထောက်ခံနေတွေ့တော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝန်းအနေနဲ့ပြစ်တင်ရှုံချရုံအကန့်အသတ်နဲ့ပိတ်ဆို့မှုတွေပြုလုပ်ရုံနဲ့တော့ရွေးကောက်ခံခေါင်းဆောင်တွေကိုအာဏာပြန်လည်လွှဲပြောင်းပေးမှာမဟုတ်ဘူးလို့စောင်းမရှင်ဒေါက်တာအင်ဒူစာစနာကကောက်ချက်ချထားတာကိုတွေ့ရပါတယ်
။ဒါအပြင်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလည်း2022ခုနှစ်ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့တဲ့2022ခုနှစ်အတွက်သုံးသက်ချက်အစီရင်ခံစာမှာအကူအညီပေးရမယ့်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေစီးရင်မှာဆီးရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီသီယိုးပီးယား၊မာလီနိုင်ငံတို့နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပြီးမြန်မာဟာဒေသတွင်းတည်ငြိမ်ရေးကိုစိန်ခေါ်နေတဲ့နိုင်ငံလို့ခေါင်းစဉ်ပေးဖော်ပြထားပါတယ်။အစီရင်ခံစာမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးဝင်းမြင့်ပါဝင်နိုင်ငံရေးခေါင်းဆောင်တွေဖမ်းဆီးထားတာကိုကုလသမဂ္ဂအထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကချုပ်ချကြောင်းလဲဖော်ပြထားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်ထမ်းဆောင်ခဲ့တယ်ခရစ်စတင်ဘာဂနာကလည်းမြန်မာနိုင်ငံရဲ့အခြေအနေဟာဒေသတွင်းတည်ငြိမ်မှုကိုစိန်ခေါ်နေပြီလို့တတိပေးထားတာကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်ဒါအပြင်အရှိတောင်အရှဒေသမှာကြရောက်လာနိုင်တဲ့ဘေးအန္တရာယ်အကျပ်တဲကြီးကိုတားဆီးကာကွယ်နိုင်ဖို့နိုင်ငံတကာအနေနဲ့အများဆုံးတုံ့ပြန်ဆောင်ရွက်ဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းမြန်မာနိုင်ငံတွင်းမှာကြိုတင်ခံမှန်းလို့မရနိုင်လောက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပေါ်လာနိုင်ကြောင်းကိုလည်းကုလသမဂ္ဂကသတိပေးလို့ထားပါတယ်
ကရင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံနဲ့ဝင်ရောက်လာတာတွေအပါအဝင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒေသတွေမှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လေလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုမေးကြည့်တော့အခုလိုပြောပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကဒေသတွင်းလုံခြုံရေးအထည်ကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထွေထွေတွေးမှုချုပ်ရောအာဆီယံအထွေထွေတွေးမှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်အခုလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေထွက်ပြေးတိမ်းရှောင်လာတဲ့ကိစ္စတခုကဒီချက်ကိုပုံမှုပြီးတော့တက်တည်ပြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးပြည်တွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေကထိုင်းနိုင်ငံကိုတိုက်ရိုက်ကြီးတက်ဆိုင်မှုဖြစ်ပါတယ်။တစ်ချိန်တည်းမှာတင်ကျွန်တော်တို့ဒီအင်ဒိုနီးရှားနိုင်ငံထိရောက်ရှိနေတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်တွေရဲ့အကြောင်းအရာဒါကိုကြည့်မယ်ဆိုရင်ဒီပြဿနာကဒေသတွင်းရဲ့ကြေတနာဖြစ်လာပါမယ်။တစ်ချိန်တည်းမှာရင်ဒုက္ခသည်တွေနဲ့တူပါပေါ်ပေါက်လာနိုင်တဲ့ကက်ယောဘာကက်ယောကဘေးအလုတ်ကင်နဲ့တခြားသောနိုင်ငံတွင်းလုံခြုံမှုကိစ္စတွေစားနပ်ရိက္ခာငတ်မုတ်ခေါင်းမမှုကိစ္စတွေကနိုင်ငံထက်ကျော်ပြီးဒေသတွင်းထိရောက်ရှိနေတာကိုအထင်ရှားဖော်ပြနေပါပြီ
။စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဟာမြန်မာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းကိုပါကြရက်ရိုက်ခတ်လို့လာနေပါပြီ။ဒီလိုအခြေအနေတွေကိုတားဆီးထိန်ချုပ်နိုင်ဖို့ဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်သွားအောင်ဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ ဒါကြောင့်လည်းပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထုတ်ပြန်တဲ့ရန်ကုန်ရှိအမေရိကန်တန်ယုံရဲ့ထုတ်ပြန်ကြေညာချက်မှာစစ်ကောင်စီကိုအရေးယူနိုင်ဖို့အမေရိကန်နိုင်ငံသားဥက္ကဋ္ဌပြောကြားချက်ကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီကြေညာချက်မှာမြန်မာပြည်သူများအပေါ်စစ်တပ်၏ကြမ်းကြုတ်ရက်စက်သည့်လှုပ်ရက်များသည့်စစ်တပ်တာဝန်ရှိသူများကိုတာဝန်ယူမှုတာဝန်ခံမှုရှိစေ၍စစ်တပ်အနေဖြင့်ပြစ်ဒဏ်ခံရခြင်းမှကင်းလွတ်နေသည့်အစဉ်အလာကိုအလင်းအမြန်အဆုံးသတ်ရန်လိုအပ်လျက်ရှိကြောင်းမီးမောင်းထိုးပြနေပါသည်လို့ဖော်ပြထားပါတယ်မှန်ပါတယ်မြန်မာစစ်တပ်အနေနဲ့အာဏာအကျဉ်းချင်းသိမ်းခဲ့ပြီးတိုင်းသားပြည်သူတွေပေါ်ရက်စက်စွာနှိမ်ပါနှိပ်စက်တပ်ဖြတ်ချေမှုန်းခဲ့ကြပေမဲ့လို့မြန်မာစစ်ဘုချုပ်တွေကိုတရားစွဲဆိုအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ပါဘူးအခုချိန်မှာတော့ရက်စက်ကြမ်းကြုတ်ပြီးလူမဆန်တဲ့မြန်မာစစ်ဘုချုပ်တွေကိုသူတို့အပြစ်တွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးအရေးယူအပြစ်ပေးဖို့လိုအပ်နေပြီဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကနိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းစွာအသိပေးလိုက်ခြင်းဖြစ်ပါတယ်ခင်ဗျာ
ကိုပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအေးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ဗျာ
။ဒေဂလာပေါင်းနဲ့ပြည်စုံပြီးတော့ဘေးအနေနဲ့အဝဝကလည်းကင်းဝေးကြပါစေရှင်။ခေါလွန်ခဲ့တဲ့2021ခုနှစ်ဟာအထူးသဖြင့်မြန်မာနိုင်ငံအတွက်နိုင်ငံရေးမတည်ငြိမ်မှုတွေဖြင့်ကက်ယောဂါပြီးစစ်မဲ့ပြီးတွေနဲ့စိုးစိုးရွားရွားကြုံတွေ့ရတဲ့နှစ်ဖြစ်ပါလိမ့်။အဲဒီလိုမျိုးတွေ့ကြုံရတဲ့အခြေအနေတွေကိုသရရှင်တွေရဲ့စာရီကလည်းထင်ဟပြနေတာပါ။ပြီးခဲ့တဲ့တစ်နှစ်တာရေးလာတဲ့သရရှင်တွေရဲ့စာရီတွေကတချို့ကိုပြန်ပြောကြည့်ရအောင်ပါ။လူတွေအားလုံးလက်မပေါ်ထက်ဆန္ဒပြကြပါရစေ။ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံချင်ပါရဲ့။မလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါ။တိုက်ပွဲကဘလောက်ကြာမယ်မသိ။ဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညဆိုင်ခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဆန်လွင်စရေး Facebook account ပါရှင်ကတော့ချိနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိတ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စသိမ့်ထားမိပါရဲ့လက်နဲ့ကင်ပြည်သူရဲ့နဲ့တက်မတော်လဲပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြတ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook အကောင့်ပါရှင်ဆန္ဒရေးသွားပါမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိတ်ခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာတော်ရရှင်ခိတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝေမျှပေးကြပါလေ
ရက်ဆက်လိုက်ကြတာဗျာလှုပ်ရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတဟိတာဆိုတာရှိနေသေး၍တိုင်းမျိုးကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါကောင်းထက်ကျော်ဆိုတဲ့သောရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာသွေးခွက်မှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုပြီးရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
တခုတောင်းဆိုခြင်းပါတယ်ခင်ဗျအခုသွေးကွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုတိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုတယ်လဲတောက်ခံဖို့လိုတယ်လဲရှင်းပြကြဖို့လိုပဲဗျ အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမေကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင် regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျတလန်းလို့ခေါ်တဲ့လက္ခဏာထောက်လိုက်ရင်ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုပြရုပ်တစ်ခုလို့ဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပ
ါမင်္ဂလာပါ VOA 1တော်သားများခင်ဗျာကြမ်းခံသားလို့မာကြပါစေနော်လို့အစာချီနှုတ်ဆက်လာတဲ့စာရှိတစောင်းအီးမေးလ်ပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါတယ
် VOA ပေးစာကိုရေးပြတာဒီတစ်ခေါက်ပထမဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကလေးတောင်းဆိုဘူးပြီးတော့လက်ဝယ်လဲရခဲ့ဘူးပါတယ်ကျေးဇူးပါမြမပြည်မှာစစ်တပ်ကအာဏာလုထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစွမ်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်ဒါလို့ပြည်သူတွေရဲ့စစ်အာဏာရှင်ပြုတ်ချဖို့စွမ်းချက်တွေပြည်သူတွေကြားထဲကျဲပြန့်ပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းအခရာကြပါတယ်အာနာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါနီးပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေအာနာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာနောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်အော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျင့်ဝတ်မရှိတဲ့ YouTuber တချို့ရဲ့ဗီဒီယိုတွေကတဆင့်လဲသတင်းအမှားတွေတလွဲမျှော်လင့်ချက်တွေလူလူကြားတွေကိုပြန့်လွှဲပါတယ်ဆရာနာလူကောင်စီဘက်တော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြန့်နှံ့အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view ဝန်တော်သားတွေကိုအကူအညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုအကြားအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
။မန္တလေးကသောရရှင်အောင်မြင်သူအကြံပြုရင်းနဲ့တချင်လဲတောင်းလာတာပါ။ဒီသောရရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိကျင်နေဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပရိသတ်အနေနဲ့ဒီရုံချီရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား parachute ဒီသတင်းတွေမှန်မှန်ပြန်ပြီးတော့တိုက်ကြည့်သင့်ပါတယ်လို့အကြံပြုချင်ပါတယ်။အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းနဲ့ကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်တရားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့ internet ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။နောက်ထပ်သောရရှင်တစ်ယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။
တမရော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လှုပ်ဆောင်နေပါတယ်လို့တမရော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲ။ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာဏာထိန်းထားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာနာထိန်းသားသူများဤအဓိကတာဝန်ဖြစ်ပါသည်တမရော်ကအကျန်းဖက်သူများကိုနှိမ်နှင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကျန်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမရော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမရော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တယ်လို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူ
းဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့
အမိကိုမဖို့ပြပါနဲ့လို့အရင်ပြောပြရစီတယ်။ကုလသမဂ္ဂကတကားပိတ်ပြန်ပါပြီ။ပိတ်ပိတ်ဖွင့်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါ။တရုတ်နဲ့ရုရှားကလည်းနဲ့ရောင်းရရေးမြန်မာတန်ရန်စာတရာရေးကာကွယ်နေအောင်မယ်တဲ့။အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့။ကို့ဘာကိုကာကွယ်တိုက်ရပါမယ်။ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့။ဒါအမိမဖို့ပါနဲ့ဆိုတဲ့သွားရှင်ရေးလာတာဖြစ်ပါလေ။သောရနည်းနည်းရှိသွားပါတယ်ဆိုတော့ရေးလာတဲ့သောရရှင်အစားအကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသောရရှင်ရေးလာပါတယ
်မင်္ဂလာပါ VOE ကျမတော်မူပါစဗျာကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေပြီးနောက်သိမကြပဲစီဒီအမ်လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာကျွေးတဲ့လက်ကိုပြန်ကိုက်ခွေးထဲမိုက်အာနာသိန်းတာမဟုတ်အာနာထိန်းတာလို့ဆိုပြီးတစ်နှစ်မှနှစ်နှစ်ထိတိုးစနေအတွင်းအာဆီယံထိပ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမဲ့ရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကမ္ဘာရဲ့ထိပ်တန်းကိုရောက်ရှိမဲ့အမွဲတကထွတ်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမစားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုတ်သွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလားလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ဂုံစင်းနှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူဒန်းစားအတွက်မြေမှုန့်နေနဲ့ဗိုက်ဖြည့်စီတော့မှလားမေတ္တာရက်ခံပါရယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူနေတဲ့ပလင်ကနေစင်းပေးပါဗျာစုပ်လဲစူးစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့ဒီနေ့အလင်းနှံရဖို့တပတ်ကန်းကိုဖြတ်ကူးရင်ခမားတို့ကြော့ကြော့လေးရှောက်လန်းမဲ့တံတားကိုတီဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မှုကျေးဇူးပြုပြီးဒလန်မလုပ်ကြပါနဲ့ဗျာ
2021ခုနှစ်သရရှင်နေရဲ့ဆိုင်နဲ့တူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငင်းချန်ခဲ့နိုင်ပြီးတော့2022ကမြန်မာနိုင်ငံနဲ့လူလူကိုမင်္ဂလာသတင်းစကားတွေစောင့်ခြင်းပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆန္ဒပြုပါတယ် VOE ကိုလည်းစာရေးကြပါအောင်နော်သရရှင်နေအားလုံးဘေးပြာဝေးကွာပြီးတော့ရှင်လန်းချမ်းမြေ့နိုင်ကြပါစေရှင်
အဲဒါနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ခင်မှာအခုတစ်ခါတော့သတင်းနေတဲ့ကတူတာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန်းညညိုလင်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
20မိနစ်ကိုပြောင်းလာတဲ့အခါရောမခေတ်တွေကစတင်အသုံးပြုခဲ့တဲ့ Julian နဲ့ Gregorian Pickering တွေအရာတစ်နှစ်လုံးကလပေါင်း12လထဲမှာပထမဆုံးလကတော့မြန်မာလိုဇန်နဝါရီလလို့အသုံးများပြောဆိုကြတဲ့ January လပဲဖြစ်ပါတယ်။ January ဆိုတဲ့အသုံးနှုန်းကရောမနတ်ဖျားတစ်ပါးဖြစ်တဲ့ Janna ဆိုတဲ့အမည်ကနေဆင်းသက်လာတာပါ။ Janna ဆိုတာကတကားပေါင်းလို့ရောမလိုအဓိပ္ပာယ်ရပြီးအတိတ်နဲ့အနာဂတ်နှစ်ခုစလုံးကိုဖြတ်သန်းရတဲ့မျက်နှာနှစ်ဖက်ရှိတဲ့နတ်ဖျားတစ်ပါးဖြစ်တယ်လို့ဆိုကြပါတယ်။ရပ်ပေါင်း30ပြည့်ရှိတဲ့ဇန်နဝါရီလထဲမှာဖြစ်ပျက်ခဲ့တဲ့ခေတ်အဆက်ဆက်အမှတ်ရစရာသမိုင်းကြောင်းဖြစ်ရချို့ကိုကြည့်မယ်ဆိုရင်တော့ဇန်နဝါရီလ4ရက်နေ့ကမြန်မာပြည်အတွက်အရေးအကြီးဆုံးသမိုင်းမှတ်တမ်းတစ်ခုဖြစ်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တာပါ။နိုင်ငံတကာကထူးခြားမှုတွေကြည့်ရင်တော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ပြီးနှစ်30အကြာ1989ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတရုတ်နဲ့အမေရိကန်ပြည်အောင်စုတို့တန်တမန်ဆက်ဆံရေးစတင်ခဲ့ပါတယ်။1989ခုနှစ်ဇန်နဝါရီလ9ရက်နေ့ကတော့အမေရိကန်ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲကျင်းပခဲ့တာပါ။
လူမျိုးရင်းနှစ်တရာကျော်1863ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကမ္ဘာမှာပထမဆုံးမြို့တွင်းမြေအောက်ယထာလိုင်းကိုလန်ဒန်မြို့မှာစတင်ပြေးဆွဲခဲ့ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ပထမဆုံးအထွေထွေညီလာခံကြီးကိုလည်းဇန်နဝါရီလထဲမှာပဲစတင်ခဲ့တာပါ။1946ခုနှစ်ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်။လန်ဒန်မှာကျင်းပပြီးအဖွဲ့ဝင်နိုင်ငံပေါင်း52နိုင်ငံတက်ရောက်ခဲ့ကြတာပါ။အဲဒီဇန်နဝါရီလ10ရက်နေ့မှာပဲ1952ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာကုလသမဂ္ဂရုံးချုပ်ကြီးကိုဖွင့်လှစ်ခဲ့ပါတယ်။1966ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့အိန္ဒိယနိုင်ငံမှာအင်ဒိရာဂန္ဓီဟာကွန်ဂရက်စ်ပါတီရဲ့ခေါင်းဆောင်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အကြောင်းအရာအချက်လက်တွေကြည့်ချင်ရင်အားလုံးသွားကြည့်ကြရတဲ့ Wikipedia Online စာမျက်နှာတွေကိုတော့2000ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးလွှင့်တင်ခဲ့တာပါ။ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီပထမဆုံးအစည်းအဝေးကိုလည်းဇန်နဝါရီလ18ရက်နေ့မှာကျင်းပခဲ့ကြတာဖြစ်ပါတယ်1946ခုနှစ်မှာပါ1935ခုနှစ်ဇန်နဝါရီလ24ရက်နေ့ကတော့ကမ္ဘာပေါ်မှာတန်ဖိုးဗီယာတွေကိုဈေးကွက်တွေစတင်ရောင်းချခဲ့တဲ့လို့ဖြစ်ပါတယ်ဇန်နဝါရီလထဲမှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေတော်တော်များများကိုလည်းမွေးဖွားပြေးခဲ့တာပါနျူတန်နီယာမနဲ့ကမ္ဘာကျော်ခဲ့တဲ့သင်္ချာနဲ့သိပ္ပံပညာရှင်ကြီးအိုက်ဇက်နျူတန်ကမ္ဘာခန္ဓာဝင်တေးဂီတာတွေရေးသားဖန်တီးခဲ့တဲ့ Wolfgang Amadeus Mozart American Dollar တရားနဲ့နေမှာတွေ့ရတဲ့ American နိုင်ငံခေါင်းဆောင်ဖြစ်ခဲ့သူ Benjamin Franklin American သမ္မတတွေဖြစ်ကြတဲ့ Richard M. Nixon Franklin D. Roosevelt လူအခွင့်အရေးလှုပ်ရှားသူ Martin Luther King Jr. ကမ္ဘာလက်ဝေကျော် Cassius Clay ခေါ် Muhammad Ali အမေဆုံးကိုစတင်ထူထောင်ခဲ့တဲ့တထေးကြီး Jeff Bezos တို့အပြင်အနုပညာနယ်ပယ်ထဲမှာလည်းကမ္ဘာကျော်တွေဖြစ်ကြတဲ့ Rock and Roll ဘုရင်လို့ထင်ရှားတဲ့ Elvis Presley, Rock အဆိုတော်ကြီး Rod Stewart, Mr. Bean အဖြစ်နာမည်ကျော်ကြတဲ့မင်းသားကြီး Rowan Atkinson, Hollywood မင်းသားတွေဖြစ်ကြတဲ့ Mel Gibson, Nicolas Cage, Orlando Bloom, Elijah Wood, Justin Timberlake, နာမည်ကြီး Country အဆိုတော်ကြီး Dolly Parton နဲ့Grammy ဆုရှင် Alicia Keys ဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါတယ်။ဒီလိုပဲဇန်နဝါရီလမှာမွေးဖွားပြီးထင်ရှားကျော်ကြားတဲ့နောက်ထပ်ကမ္ဘာကျော်တဦးကတော့မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျုံအန်ဖြစ်ပါရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုငိမ့်ညန်းကမက်ခင်ဖြူတွေနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ရုရှားနိုင်ငံအတွင်းရေပန်းစားလာတဲ့အားကစားနည်းတစ်ခုမျိုးကတော့ကားထဲမှာနံပါတ်တဲ့အားကစားနည်းဖြစ်ပါတယ်။ဘရာဇီးကိုခန့်ပညာတစ်ခုဖြစ်တဲ့ဂျူချစ်စုနံပါတ်တဲ့နည်းကိုကားထဲမှာကစားကြတာပါ။တံခွဲတစ်ခွဲမှာနှစ်ချီနှစ်ပန်းတက်ရတာဖြစ်ပြီးတော့ပြိုင်ပတ်နှစ်ဦးဟာကားမောင်းသူနေရာနဲ့ခီးတယ်နေရာတွေကနေတလဲစီပြောင်းပြီးရှင်ပြန်ကြရတာပါအရှုံးပေးတဲ့အခါပဲဖြစ်ဖြစ်အတာစီးနေရာကချုပ်နိုင်တာပဲဖြစ်ဖြစ်အမှတ်ရရှိတာဖြစ်ပါတယ်နေရာချင်းလေးထဲမှာရှင်ပြန်ရတဲ့အတွက်လဲရတဲ့နေရာလေးကိုပဲအကောင်းဆုံးအသုံးချနိုင်တဲ့သူကအနိုင်ရတာပါပဲလို့ဒီပွဲတွေကိုစီစဉ်သူတူကပြောပါတယ်ကားထဲမှာရှိတဲ့ကပတ်စတီယာတိုင်းမှန်တဲ့ထိုင်ကုန်တွေကိုအကုန်သုံးပြီးတော့အနိုင်ရအောင်ရှင်ပြန်နိုင်ပါတယ်ကျူရပုံစံအတိုင်းဂျူချစ်စုနှစ်ပန်းတက်တဲ့နေ့ကနေလူများစိတ်ဝင်စားအောင်ကားထဲမှာကျင်းပတဲ့အတွက်လဲလူပို့ပြီးတော့စိတ်ဝင်စားနိုင်တယ်လို့ဂျူချစ်စုနှစ်ပန်းကပတ်နဲ့ပိုင်ရှင်တူကပြောပါတယ်ရှင
်ဂျာမနီနိုင်ငံဘာဗာရီးယားပြည်နယ်ကပါမုတ်ဆိုင်တစ်ခုမှာတော့ LJ အစိမ်းရောင်ရင်းကြီးတွေကိုကိမ့်မုတ်တွေနဲ့ထဲ့ဖုတ်တီးထွင်ရောင်းချနေပါတယ် LG အစိမ်းရောင်ရင်းကြီးတွေကငါးလိုမျိုးညှိဆို့ဆို့အရသာဖြစ်နေမှာကိုစားသုံးသူတွေကစိုးရိမ်ကြပေမဲ့လည်းစားသုံးကြည့်တဲ့အခါမှာတော့တည်တည်အဆီအရသာရှိနေတာကြောင့်ကြိုက်နှစ်သက်သွားသူတွေလည်းရှိပါတယ်။ပါမုတ်ဖုတ်သမားလူဒိုဗစ်ဂျာဘိုရင်နဲ့ယူနိတက်ကတူကသူ့တည်တည်တောမတ်ဘျူရစ်တို့ပူးပေါင်းတီထွင်တဲ့ရင်းညှိပါမုတ်ကိတ်မုတ်တွေဟာအယောင်သွေးစုံလာပြီး UV အလင်းရောင်အောက်မှာလည်းအယောင်တောက်ပါတယ်။ရင်းညှိအပင်တွေဟာပင်လယ်စားငံရေမှာစိုက်ပျိုးတာဖြစ်တာကြောင့်မျိုးပွားမှုနှုန်းမြန်ပြီးကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေစုပ်ယူအသုံးပြုမှုလည်းများပါတယ်။ဒီအပင်တွေကြောင့်သဘာဝလေထုကိုတန့်စင်စေပြီးကမ္ဘာကြီးအတွက်လည်းကောင်းတယ်လို့ UNI တက္ကသိုလ်သုတေသီ Thomas Burek ကပြောပါတယ်။ LG အစိမ်းရောင်ရင်းညှိတွေကို Sheikh Asdat တွေလက်ထက်တုန်းကလည်းစိုက်ပျိုးစားတောက်ခဲ့ကြတယ်လို့ သူတေတီဘျူရက်ကပြောပါရယ်ခင်ဗျာ
။ဒီနေ့ငယ်ရှိတောင်ဘက်ကန်းစီကနိုင်ငံတကာရေပိုင်တဲ့ထဲမှာကုဘာသာကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာထားတဲ့စီလန်ဆိုတဲ့ကျွန်းနိုင်ငံသီးသီးတစ်ခုအကြောင်းတင်ပြပေးပါမယ်။ဒီနိုင်ငံငယ်လေးဟာဒုတိယကမ္ဘာစစ်အတွင်းကလေကြောင်းကာကွယ်ရေးခံတပ်ဟောင်းနေရာတစ်ခုဖြစ်ပြီးတော့1960ခုနှစ်တွေအတွင်းအစိုးရအာဏာပိုင်တွေကိုမကြိုက်တဲ့ Britain စစ်တပ်ဗိုလ်မှူးတစ်ဦးဖြစ်တဲ့ Ryan Bates ကသိမ်းယူပြီးလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်စီလန်ကိုကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဒီကျွန်းနေရာဟာ Britain ရေပိုင်နဲ့အပြင်နားမှာပဲရှိတာပါ။ဒီကျွန်းရဲ့သမိုင်းမှာအာဏာသိမ်းယူမှုတစ်ခုလည်းဖြစ်ပွားခဲ့ပြီးမူလတည်ထောင်သူ Ryan Bates ရဲ့သားကိုလူတစုကရဟတ်ယင်နဲ့ပြန်ပြီးဆွဲခဲ့ကြပြီး Ryan ကသူ့တိုင်းပြည်ကိုတိုက်ခိုက်ပြီးပြန်လည်ရယူခဲ့ပါတယ်။စီးလန်းအနေနဲ့တိုင်းပြည်ဝင်ငွေရဖို့နီလန်အမျိုးမျိုးကိုလည်းလှုပ်ဆောင်ခဲ့ပါတယ်။2000ခုနှစ်အစောပိုင်းမှာလုံခြုံတဲ့အင်တာနက်ဆာဗာတွေထိမ့်သိမ်းရနေရဖြစ်ခဲ့ပြီးတော့အချိန်ပြည့်ဝန်ထမ်း20လောက်ခန့်ထားခဲ့ပါတယ်။အခုအချိန်မှာတော့ online ကနေပွဲတိုက်စိတ်အမျိုးမျိုးရောင်းချနေပြီးတော့စီလန်ကပေးတဲ့တရေကောင်းပွဲအတွက်ယူရိုငွေ40အောက်ပေးရမှာပါ။တိုင်းပြည်တစ်ခုရဲ့လက္ခဏာတွေဖြစ်တဲ့နိုင်ငံကူးလက်မှတ်ကိုတုံးထူတာတွေအပါအဝင်လာရောက်တဲ့သူတွေကိုကိုဗစ်ရောဂါကင်းရှင်းမှုရှိမရှိစစ်ဆေးတာတွေကိုလည်းလှုပ်ဆောင်ပါတယ်။ကယောဂါကာလာကြီးအတွက်မှာကိုဗစ်မရှိတဲ့နိုင်ငံငယ်လေးတစ်ခုအဖြစ်ရှာရှာပါပါရည်တည်နေပြီးတော့ဗီဒီယိုကဒီနေရာကိုပြန်ယူမှာဆိုတဲ့အတွက်အဆောင်တရားကိုလည်းအမြဲတမ်းထားရှိပါတယ်။ဗြိတိန်ကတော့ဒီနိုင်ငံရဲ့လွတ်လပ်ရေးကိုဘယ်တုန်းကမှအသိမှတ်မပြုသလိုနိုင်ငံကအတိုင်းဝဲမှာလည်းဒီနိုင်ငံရဲ့နေရာကအငင်းပွားစရာရှိနေဆဲဖြစ်ပါရဲ့ရှင
်။ထူးခြားဆက်များသတင်းများအစီအစဉ်ကိုကိုငင်းကျန်းနဲ့မခင်ဖြူတွေတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီရီကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းနေတယ်ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်အစဉ်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0123923255လေးဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေတဲ့အချိန်မှာကိုဇော်ဝင်းလိုင်ကသတင်းအချင်းချုပ်ကိုကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းမှာလက်နက်တွေတိုးလောင်ထားတဲ့စတိုဂန်တစ်ခုကိုဒီဇင်ဘာလ31ရက်နေ့ကတွေ့ရှိသိမ်းဆည်းရမိလိုက်တယ်လို့အိန္ဒိယစစ်တပ်ကမနေ့ဇန်နဝါရီလ1ရက်နေ့မှာပြောတာကိုကိုးကားပြီးအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သတင်းရတဲ့အတွက်အာတန်ရိုင်ဖယ်တပ်ဖွဲ့နဲ့မီဇိုရမ်ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဆီယဟာခေယိုင်မော်ရီကျေးရွာကိုဝင်ရောက်ရှာဖွေတာမှာအဲ့ဒီမှာစစ်ပွဲတစ်ခုအတွက်အသုံးပြုဖို့စုဆောင်းထားတဲ့တပ်ဖွဲ့တိုးလောင်ထားတဲ့လက်နက်ခဲယံတွေကိုတွေ့ရှိခဲ့တာလို့အိန္ဒိယစစ်တပ်ကပြောပါတယ်ခင်ဗျာ။နေဇာကိုတရားမဝင်ဖျက်ကျော်လာတဲ့မြန်မာနိုင်ငံသား46ယောက်ကိုချင်းမိုင်ကအစိုးရလက်ကင်းတပ်ဖွဲ့တစ်ဖွဲ့ကဇန်နဝါရီလ2ရက်နေ့မှာဖမ်းဆီးထိန်းသိမ်းမိလိုက်တယ်လို့ဘန်ကောက်စပို့သတင်းစာကြီးမှာရေးပါတယ်။တန်ဂျက်ကတက်စိတ်ကအမျိုးသား19ယောက်အမျိုးသမီး20နဲ့ကလေး9ယောက်ကိုဖမ်းမိခဲ့တာဖြစ်တယ်လို့အမတ်လေးတန်ဂျက်ကတိုက်ရင်မူပုံမှုကြီးဗီရာချိုင်းဖုန်ခေါက်ကပြောပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးမဲငုံမှာရှိတဲ့ဘန်လွန်ရွာအနီးမှာဖမ်းမိခဲ့တာဖြစ်ပါတယ်တပ်ဆိုင်ရာအဖွဲ့အစည်းအားလုံးငင်းညာရေးအတွက်ဖိတ်ခေါ်တဲ့ဆိုပြီးမြန်မာစစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်တကိုမိန့်ခွန်းပါကောက်နှုတ်ချက်ကိုယူပြီးတော့စစ်ကောင်စီမီဒီယာတွေမှာပြန်လည်ထုတ်ပြန်ကြေညာတာပါလာမယ့်ပြည်ထောင်စုနေ့ဟာဆင်ရတုဖြစ်သလိုလွတ်လပ်ရေးနေ့ဟာဆင်ရတုအကြိုနေ့ဖြစ်တာမို့2022ခုနှစ်ဟာအရေးပါတဲ့နှစ်ဖြစ်ပြီးဒီနေ့မှာငင်းကြမ်းရေးခြေလှမ်းသစ်တွေစမယ်လို့ကြေညာထားတာဖြစ်ပါတယ်မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားစတဲ့နိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးအဖြစ်နဲ့ချုပ်ချယ်မှုတွေအပါအဝင်လူ့ခွင့်ရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုပြည်တင်အရှေ့ဆံမင်းသားကြီးချားစ်ကသူ့ရဲ့နှစ်တကူဆူတောင်းလာတဲ့မှာထက်သွင်းချီကျူးလိုက်ပါတယ်နှစ်တကူကူပြောင်းလာတဲ့အခါသမယမှာပဲလွတ်မြောက်မှုနဲ့လူ့အခွင့်အရေးတို့အတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေကြသူတွေကိုအမတ်တရရှိပေးကြဖို့လိုအပ်ပါတယ်လို့အရှေ့မင်းသားချားစ်ကပြောပါတယ်အိန္ဒိယနိုင်ငံရဲ့ကိုဗစ်ကူးစက်မှုဟာဒီကနေ့ဇန်နဝါရီလ2ရက်နေ့တရက်ထက်မှာတင်18000ရှိခဲ့ပြီးဒါဟာ5ရက်ဆက်တိုက်ရောဂါပိုးကူးစက်မှုတိတိတသာတိုးမြင့်လာတာလည်းဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်းညာပေးကြတာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American တန်ရတနင်္ဂနွေနေ့ညမြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိ line 2m 19:25
32နဲ့လိုင်းလမီတာ190လောက်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.